ကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်ဖြစ်လာနေရဲ့တရုတ်နိုင်ငံမှာသွာလာကန့်သတ်မှုတွေပြန်လှုပ်လာနေလို့မြန်မာပြည်မြောက်ပိုင်းနယ်စပ်ကုန်သွယ်ရေးမှာထိခိုက်မှုတွေရှိနေတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံပေကျင်းတဝိုက်မြို့တွေနဲ့မြောက်ပိုင်းမြို့နယ်တွေမှာ၅လအတွင်းကိုဗစ်ရောဂါကူးစက်မှုတကြောပြန်တက်လာပြီးတခြားပြည်နယ်တွေမှာလည်းသွာလာကန့်သတ်မှုတွေအထိုက်လျောက်ရှိလာလို့တရုတ်ပြည်တွင်းကိုရာသီပေါ်သီးနှံတွေပို့နေတဲ့မြန်မာပြည်မြောက်ပိုင်းသီးနှံစည်းကွက်မှာလည်းရိုက်ခတ်မှုတွေကြုံနေရတာပါ။ပြီးခဲ့တဲ့ရက်ပိုင်းအထိမြန်မာပြည်ဘက်ကဖျဲသီးနှံသွားမှွေတရက်ကိုကားစီးရီ200ကျော်ပဲလွှတ်ပြီးစည်းကွက်ကိုကြီးငြိမ်အောင်လုပ်နိုင်ပေမဲ့အခုတော့တရုတ်ပြည်ဘက်ကမရေရာတဲ့အခြေအနေတွေကြောင့်ရာသမျှပို့နေရကြောင်းမူဆယ်သီးသီးဝက်လံကုန်စည်တိုင်းဒူဥက္ကဋ္ဌဆိုင်းခင်မောင်က VOA ကိုပြောပါတယ်။
အဲ့ဒီဖက်ကယောဂဘိုးတွေးရှိမှုကြောင့်လေဈေးကွက်မှာရိုက်ခတ်မှုတွေအများကြီးရှိရပါအမဲတော်တော်များများပါလေနော်ဒီစီနယ်နှစ်ခုထဲမှာကွက်ပြီးတော့ဒေတာတွေပဲဖြစ်တယ်ဒီအကျိုးဆက်ကြတော့တခြားပြည်နယ်တွေကလည်းနည်းနည်းထိန်းချုပ်မှုတွေများလာတာပေါ့အဲ့ဒီအနေထားကြောင့်ဆေးအစေးကတော့ကြဖတ်ကြအခြေအနေတွေမတည်ငြိမ်တော့အခုဆိုမထိန်းတော့ဘူးအကုန်ပို့အဲ့လိုမျိုးပေါ့
မြန်မာရာသီပေါ်သီးနှံနေအထူးသဖြင့်တရုတ်ကိုအဓိကပို့ကုန်ဖြစ်တဲ့ဖျဲသီးနှံသခွားမွေးရာပြီးခဲ့တဲ့လပိုင်းကအမြင့်ဆုံးဈေးနဲ့ရနေရာကနေအခုလိုရုတ်တရက်အပြောင်းလဲဖြစ်ခဲ့တာပါတရုတ်ပြည်မာကြီးရဲ့ကူးစက်နှုန်းဟာဒီရက်ပိုင်းမှာတရုတ်ကိုလူရောက်60ကျော်ရှိပြီးဒါက2020ဇူလိုင်လကနောက်ပိုင်းပထမဆုံးအကြိမ်အများဆုံးပြန်တွေ့လာတာပါပေကျင်းနဲ့ကက်လျက်ဟီဘေးပြည်နယ်စီကြွာကျန်မြို့မှာဒီကနေ့အတီးပြူလူနာတွေထပ်တွေ့သလိုအသွာအလာတာမြင့်တာတွေကိုအာနာပိုင်တွေကစတင်လှုပ်ဆောင်နေပါတယ်။ဟီဘေးပြည်နယ်နဲ့ကက်လျက်လျှောင်းဝင်းပြည်နယ်ရှန်ညန်းမှာလည်းဒေသခံတသိန်းကျော်ကိုဗဒုံးနေကစလို့အသွာအလာကန့်သတ်တာတွေလုပ်ခဲ့ပြီးကိုရိုနာဗိုင်းရပ်စ်တကြောပြန်ကူးစက်ရာဒေသဖြစ်လာမှအစိုးရကစိုးရိမ်မှုတွေရှိနေတာပါ။တရုတ်ပြည်တွင်ယောဂအခြေအနေကိုစိုးရိမ်သလိုမြန်မာနိုင်ငံမှာလည်းယောဂကူးစက်မှုတွေရှိနေကြအောင်ယူနန်ပြည်နယ်တောင်အောင်ရှိသူတွေဟာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကိုထိန်းချုပ်ထားစေဖြစ်ပါတယ်။တရုတ်အစိုးရဘက်ကညွှန်ကြားချက်တိတိကျကျထုတ်ပြန်ပြီးတာမြင့်တာမျိုးမဟုတ်ပေမဲ့တရုတ်ကုမ္ပဏီတွေကိုဖိအားပေးထားလို့မြန်မာဘက်ကရေထွက်ကုန်တွေရဲ့ထုတ်ပို့မှုတိုင်းဟာကျန်းမာရေးကင်းရှင်းကြောင်းအာမခံဖို့ကန့်တတ်လိုက်တာကြောင့်အခက်အခဲတွေရှိနေရလို့လဲမူးဆဲနန်းခတ်နယ်စပ်ကုန်သွယ်ရေးအသင်းဗဟိုလုံးမှုဆောင်တဦးဖြစ်တဲ့ဦးထွန်းလင်းစိုးကပြောပါတယ
်။ရေထွက်ပုံကဘူးခက်ခဲအများကြီးရှိတယ်။အကြောင်းလဲဆိုတော့ဒီကတော့သူတို့ကတော့ဒီကိုဗစ်ကိုအကြောင်းပြတာဒီကဲတာရပိုးနေနေတော့ကြောင်းကဏ္ဍအရှင်သွားလို့ကြောင်းခရုပါပြီးတော့မစွန်အဲ့ဒီကုန်ပိတ်ထားတယ်မရှင်းတမျိုးတော့ဘူးလောရဲသွားလို့ပါပိတ်ပြီးမရှင်းဆက်ကနိုင်ကျင့်တဲ့ပုံစံမျိုးပေါ့ဖိတ်ကိုသူတို့ကအတာကြီးရတော့လူချင်းဝယ်လို့ရတာမရှင်းလို့ဝယ်လို့ဖိတ်ပုံစံ
နေစားမှာရေထွက်ကုန်တွေကိုထိန်းချုပ်ဖို့ကြိုးစားနေပေမဲ့တရုတ်ကလေကြောင်းဘက်ကနေလှည့်ပြီးဝယ်ယူနေရရရှိနေကြောင်းလဲသူကပြောပါတယ်မြန်မာနိုင်ငံဟာတရုတ်ပြည်ကိုနယ်စပ်ကနေရေထွက်ကုန်တွေလေယာထွက်ကုန်တွေအများဆုံးတင်ပို့နေရပါမြန်မာနိုင်ငံက2019-2020ဘဏ္ဍာနှစ်မှာတနိုင်ငံလုံးနယ်စပ်ကုန်သွယ်ရေးကနေလေယာထွက်ကုန်အမေရိကန်ဒေါ်လာ1855တန်းကျော်နဲ့ရေထွက်ကုန်အမေရိကန်ဒေါ်လာ924တန်းကျော်ရရှိထားကြောင်းမြန်မာကုန်သွယ်ရေးဝန်ကြီးဌာနစာရင်းတွေမှာဖော်ပြထားပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ